စစ်ပွဲတံခံရတဲ့ဂါဇာကမ်းမြောင်ကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဖို့ရမှာအထောက်အကူဖြစ်စေရေးတန်တမန်ကြိုးပမ်းချက်အဖြစ်နဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးအန်တိုနီဘလင်ကင်ဟာကြာသပတေးနေ့နှောင်းပိုင်းမှာအရှေ့လယ်ပိုင်းခီးစဉ်ကိုစတင်လိုက်ပါတယ်ဟာမတ်စ်အစ္စရေးစစ်ပွဲ3လနီးပါးရှိလာနေပြီးပါလက်စတိုင်းပြည်သူတွေထိခိုက်သေးဆုံးမှုရော့ကျရေးအစ္စရေးအပေါ်နိုင်ငံတကာဖိအားတွေတိုးမြင့်နေချိန်မှာပဲဘလင်ကန်ရဲ့၄ချိန်မြောက်အရှေ့လယ်ပိုင်းခီးစဉ်ဖြစ်ပေါ်လာတာပါခီးစဉ်အတွင်းမှာဘလင်ကန်ဟာတူရကီ၊ဂရိ၊ဂျော်ဒန်၊ကာတာ၊အရဗ်စော်ဘွားများပြည်ထောင်စု၊ဆော်ဒီအာရေဗီးယား၊အစ္စရေး၊ဝက်စ်ဘန့်လို့ခေါ်တဲ့ဂျော်ဒန်မြေအနောက်ဘက်ခံဒေသအီဂျစ်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့အခြားသူတွေနဲ့တွေ့ဆုံမှုရှိတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရှိသူမက်ထရူးမီလာကကြာသပတေးနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်။ဒီချိန်တည်းမှာပဲအစ္စရေးကာကွယ်ရေးဝန်ကြီး UF ကလန်ကဂါဇာကမ်းမြောင်ဒေသမှာအစ္စရေးရဲ့စစ်ဆင်ရေးနောက်တစ်ဆင့်စီမံကိုကြာသပတေးနေ့မှာထုတ်ပြန်ပါတယ်။အဲဒီထုတ်ပြန်ချက်မှာချိန်ကပ်မှုအသစ်တွေရှိပြီးဂါဇာမြောက်ပိုင်းပြတ်မှတ်တိုက်ခိုက်မဲ့မဟာဗျူဟာနဲ့တောင်ပိုင်းဟာမတ်စ်ခေါင်းဆောင်တွေကိုဆက်လက်ရှာဖွေမဲ့အစီအစဉ်တွေလည်းပါဝင်နေတာပါ။စစ်ပွဲပြီးဂါဇာဟာဟာမတ်စ်ထင်းချုံမှုအောက်မှာရှိနေတော့မှမဟုတ်ကြောင်းလဲအစ္စရေးကာကွယ်ရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။